မချသေးခင်ကကျင်းပပြီးစီးသွားခဲ့တဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုမရှိဒီမိုကရေစီနည်းလမ်းမကျတဲ့အပြင်မှတ်တမ်းမှုတွေနဲ့ပြည့်နေတဲ့ဆိုပြီးတော့ဒီလိုလိုရက်တွေလုံဆောင်တဲ့နေရာမှာပါဝင်ပတ်သက်သူတွေအပေါ်မှာပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုအမေရိကန်ဆိုရကချက်မှတ်လိုက်ပါတယ်။ဒါပေမဲ့ဒီလိုရက်ကဘလောက်ထိထိရောက်မှာလဲဆိုတော့ဒီမေကွန်ထုတ်တာရှိသလိုမျိုးတိုက်ခန့်တွေရဲ့အနာဂတ်ကလည်းမရေမယာရှိနေတော့မှာပဲ။ဒီအကြောင်း VOA သတင်းတော့ Victor Betty's ရဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာအခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်။
ဒီကနေ့လာကလုပ်တဲ့ကမ္ဘောဒီးယားယူကော့ပွဲမှာလက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကလွှတ်တော်အမှတ်နေရ125နေရာသလုံးကိုအနိုင်ရတယ်လို့ကမ္ဘောဒီးယားယူကော့ပွဲကော်မရှင်ကကြေညာထားတာကြောင့်ဝန်ကြီးချုပ်ဟွန်ဆန်ရဲ့အုပ်ချုပ်ရေးနောက်ထပ်9နှစ်တက်တန်းထပ်တိုးသွားပါပြီ။ဇူလိုင်လ29ရက်နေ့ကလုပ်တဲ့ယူကော့ပွဲမှာတည်သာထင်ရှားတဲ့အတိုက်ခံပါတီတွေမပါသလိုတရားဝင်မှုမရှိဘူးလို့နိုင်ငံတကာလေ့လာသူတွေကပြစ်တင်ရှုတ်ချထားကြပါလေ။ဒီယူကော့ပွဲကျင်းပပုံအပေါ်ကြီးနက်မှုမရှိတဲ့အတွက်အမေရိကန်ပြည်ထောင်စုကဗိုလ်ထူးနေမှာပဲ။အရေးယူမှုတွေချမှတ်လိုက်ပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီကိုထိခိုက်ပျက်စီးအောင်လှုပ်ဆောင်သူတွေကိုထတ်ထည့်ပြီး2019ခုနှစ်ဒီဇင်ဘာလ6ရက်နေ့ကချမှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုတိုးချဲ့ချမှတ်လိုက်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ကဗုဒ္ဓဟူးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။
The expanded entry restrictions may apply to individuals both within and outside the Cambodian government who are responsible for the most notable anti-democratic actions taken in the run-up to the
29th ရက်နေ့ကလုပ်တဲ့အပြစ်အနာစာတွေနဲ့ပြည်နေတဲ့ရွေးကောက်ပွဲမတိုင်ခင်ဒီမိုကရေစီစန့်ကျင်ရေးလုပ်ရက်တွေကိုအထင်ရှားလုပ်ခဲ့ကြတဲ့ကမ္ဘောဒီးယားအစိုးရအဖွဲ့တင်းကလူတွေနဲ့ရောပြည်ပကလူတွေနဲ့ပါအကျုံးဝင်နိုင်ပါတယ်တချို့ဖြစ်ရတယ်မှာဆိုရင်သူတို့ရဲ့အနည်းဆုံးမိသားစုဝင်တွေပါဒီကန့်သက်ချက်တွေနဲ့အကျုံးဝင်နိုင်ပါတယ်။တခြားလွတ်လပ်တဲ့သတင်းမီဒီယာတွေအရက်ဖက်လူမှုအဖွဲ့တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုလှုပ်ဆောင်နိုင်ရေးအတားအဆီးမရှိဘဲခွင့်ပြုပြီးတော့အမျိုးသားပြန်လည်တည်မြဲရေးဖြစ်လာဖို့အတွက်လက်တွေ့လုပ်ရက်တွေလှုပ်ဆောင်ဖို့ကမ္ဘောဒီးယားအစိုးရကိုကျမတို့ထပ်ပြီးတောင်းဆိုပါတယ်
။ဒါ့အပြင်ကမ်ဆိုခါနဲ့တခြားနိုင်ငံရဲ့အကျဉ်းသားတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးအတိုက်အခံတွေကိုပိတ်ပင်ကန့်သတ်ထားတာတွေအဆုံးသတ်ဖို့ကိုလည်းအမေရိကန်နိုင်ငံသားရဲ့ဌာနကတောင်းဆိုထားပါတယ်ဒီလိုပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကထိရောက်မှာမဟုတ်ဘူးလို့ကမ္ဘောဒီးယားအစိုးရပြောခွင့်ရတူကပြောပါတယ်တတိယရောက်လုံနိုင်တဲ့တခုတည်းသောအတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကေတင်ရေးပါတီ CNRP ကိုတရားရုံးချုပ်ကပြီးခဲ့တဲ့နှစ်မှာဖျက်သိမ်းပစ်ခဲ့ပါတယ်ပါတီကောင်းဆောင်ကမ်ဆူခါကိုလည်းနိုင်ငံတော်ပုံကံမှုနဲ့စက်တင်ဘာလကတည်းကထောင်ချထားတာပါလွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိတဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာအရှိတော်အစဒေသမှာဖြစ်နေကြယူကော့ပွဲပုံစံကိုထင်ဟပ်နေတယ်လို့ဩစတြေးလျနိုင်ငံမိုနော့စ်တက်ကတူကအေဘာမောခဒေးဗစ်ချန်ဒလာက VOA သတင်းတော် Victor Beatty နဲ့ဆက်သွယ်မေးမြန်းခန်းအတွင်းပြောပါတယ
် This is a resemble elections held in many parts of Southeast Asia that are even more severe on opposition such as in
Vietnam နဲ့ထိုင်းနိုင်ငံတွေမှာလို့အတိုက်ခံတွေကိုဝေပြန်ခွင့်မပြုဘဲပိုပြီးတော့တောင်မှပြင်းပြင်းထန်ထန်ဖိနှိပ်တဲ့အရှိတော်အစဒေသတခြားနေရာတော်တော်များများကယူကော့ပွဲနဲ့ဆင်တူပါတယ်လွတ်လပ်မျှတမှုမရှိတဲ့ရွေးကောက်ပွဲလှုပ်တာကအရှိတောင်အာရှမှာအလေးထားလို့ဖြစ်လာနေတာပါဒါမှန်တယ်လို့ကျွန်တော်ပြောနေတာမဟုတ်ပါဘူးဒါပေမဲ့ဒါဟာကြဲကြဲပြက်ပြက်ဖြစ်နေတဲ့တွင်ပြင်လက္ခဏာတစ်ခု
အမေရိကန်ရဲ့အရေးယူလှုပ်ဆောင်ချက်ကရောကမ္ဘောဒီးယားနိုင်ငံရဲ့အပေါ်တက်ရောက်မှုရှိမှလားဆိုတာသူ့အနေနဲ့တော့မသေးကြလာဘူးလို့လည်းပါမောခါချန်ဒလာကပြောသလိုကမ္ဘောဒီးယားတိုက်ခံတွေရဲ့အနာဂတ်နဲ့ပတ်သက်လို့လည်းတိတ်ကြီးအကောင်းမမြင်လာပါဘူးအခုထောင်ချခံထားရတဲ့အတိုက်ခံခေါင်းဆောင်အများပြားနောက်ဆုံးကျလွတ်မြောက်လာမှာဖြစ်ပြီးနိုင်ငံအာဏာအားလုံးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ဝန်ကြီးချုပ်ကိုရင်ဆိုင်ဖို့ကြောက်ရွံ့ကြလိမ့်မယ်လို့ပေါမော့ခချန်ဒလာကမြန်မာတယ်။အတိုက်ခံတွေအတွက်လွှတ်တော်တွင်မှအမတ်နေရာတနေရာမှမရှိသလိုအစိုးရကိုထိတဲ့ရင်ဆိုင်နိုင်ဖို့လွှတ်တော်ရဲ့အကာအကွယ်လည်းရှိမနေဘူးလို့ပေါမော့ခချန်ဒလာကသုံးသပ်ပါတယ်ခင်ဗျာ။